ရှိခိုင်ပြည်နယ်ကြောက်ဖြူနယ်အမ်းမြို့နယ်အဆက်ကကြားဟိုချောင်းမှာရေတံတဝါတွေအများအပြားသိမ်းဆုပ်မှုတွေရှိခဲ့ပြီးတော့ပတ်ဝန်းကျင်ညဉ့်ညံ့မှုတွေနဲ့ဆက်ဆက်မှုရှိမယ်လို့လည်းယူဆနေကြပါတယ်။တရုတ်ရင်နဲ့စိတ်ကန်စီမံကိန်း800တန်စစ်မြန်မာလဲအရင်ကလည်းအလားတူအခြေအနေမျိုးနဲ့ကြုံခွဲရဖူးပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရဲမုံကပြောပြထားပါတယ
်။ရှိခိုင်ပြည်နယ်ကတရုတ်ရင်နဲ့စိတ်ကန်စီမံကိန်းတည်ရှိရာတန်စစ်မြစ်ရဲ့ညဉ့်ညံ့မှုကြောင့်ရေတံတဝါတွေအစုလိုက်အပြုံလိုက်သေးခဲ့ဘူးသလိုအခုလေအမ်းမျိုးနယ်ကကြားဟိုချောင်းမှာခုံးကောင်တွေအများအများတိတ်ဆုံးနေပါဗါး2018ခုနှစ်တုန်းကကြောက်ဖြူမြေပုံနဲ့အမ်းမျိုးနယ်ကချောင်းတွေမှာခုံးကောင်တွေအပြင်တားငါပစွန်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတဲ့နေရာနဲ့မင်းမွေးမှာအခုနောက်ထပ်ခုံးကောင်တွေတိတ်ဆုံးနေတာလို့လေဒေသခံပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူဦးမျိုးလွင်ကပြောပါတယ
်သူတို့ပြန်တော့တယ်အမ်းမျိုးနယ်ဗောနအမ်းမျိုးနယ်ရဲ့နေနမိုက်အထင်းမှာရှိတဲ့ကြောဟိုချောင်းမှာပေါ့အဲ့ဒီကြောဟိုချောင်းကလည်းကျွန်တော်ကတည်းကအဲ့ဒီ2008စိတ်ကတည်းကလူငယ်ငယ်လို့ဒီခေတဲ့နေရာမှာပဲအဲ့ဒီခုံးတွေကချပစ်သေးတယ်ဘောနော်အဲ့ဒီရဲ့အဲ့ဒီအထင်းမှာကျွန်တော်ကအဲ့ဒီ2008စိတ်ကဒီခေတဲ့နေရာနဲ့ဆိုတော့အကွာဝီအော့ဖြင့်အပင်ငောရဝန်းကျင်မှာရှိနေဘောနော်အဲ့ဒီနေရာမှာဒီတစ်ခေါက်ဒီတာကလည်းတန်ပေါင်းမျိုးစွာတည်တယ်ဘောနော်
အဲ့ဒီကြောက်ချောင်းအတွင်းကခုံးကောင်တွေတည်ဆုံနေတာဟာဘောလုံးကွင်းတကွင်းစာလောက်ရှိပြီးအပေါ်ရန်လောက်သာတည်ဆုံတာမျိုးမဟုတ်ပဲမြေရောက်တွေမှာပါတည်ဆုံနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်ရေတံတဝါတွေအစုလိုက်အပြုံလိုက်တည်ဆုံမှုအကြောင်းရင်းကိုတိတိကျကျမသိရပေမဲ့ရေညဉ့်ညမ်းမှုနဲ့ဆက်နွယ်လိမ့်မယ်လို့ယူဆရကြောင်းလဲအမ်းမျိုးနယ်မှာဒီရေတော့ထိမ့်သိမ်းရေးဆောင်ရွက်နေတဲ့ဦးမျိုးလင်ကပြောပါတယ
်ဩဒေစီမန်ကိန်းတွေတယောက်စီမန်ကိန်းတွေရခိုင်မျိုးပေါ်မှာကိကူမမလောင်းလာဒီနောက်ပိုင်းမှာဖြစ်တယ်ပေါ့နော်အထူးတစ်သက်ကြောက်ဖြူမြို့နယ်ချင်းမှာရစီမန်ကိန်းတွေစက်တန်အကောင့်တွေပေါ်ပြီးနောက်ပိုင်းမှာတော့အဲ့ဒီစီမန်ကိန်းနဲ့အတူဒီငိမ့်ညံ့မှုတွေပေါ်လာတယ်ပေါ့နော်ဒီတို့ငိမ့်ညံ့မှုတွေပေါ်လာတာနဲ့အပြန်နောက်ဆက်တွေ့ကျိုးကျိုးတွေကဂုံးတဲ့တီတာတွေအတန်ကောတန်ကျတဲ့ချောပတ်လာတွေကဒါတွေကဆက်ကြမှုလို့သိနေတယ်ပေါ့နော်ဒါပေမဲ့သူတို့မှာလောက်တဲ့ဟာတွေကဓာတုပစ္စည်းတွေတုံးတလားဒီတန်းကြက်တွေကိုထိခိုင်းနိုင်လောက်တဲ့အစိတ်အတောက်တွေကိုနေစီမံကိန်းတွေကခုံတယ်ပေါ်တယ်လားဆိုတော့ကျွန်တော်သိချက်ပြောဖို့တော့ခဲ့တယ်ဒါပေမဲ့ဒီစီမံကိန်းတွေရောက်ပြီးမှအခုပြဿနာတွေကဖြိတ်တယ်လို့ပြောရတယ်ပေါ့
အမ်းမျိုးနယ်မှာဂုံးကောင်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းမှုရခိုင်ပြည်နယ်ငါးလုံငန်းဦးစီးဌာနကိုဆက်သွယ်ခဲ့ပြီးမဲ့လဲဖုန်းလက်ခံဖြေဆိုသူမရှိခဲ့ပါဘူးကံယူတဲ့ဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာဒေသခံအများစုဟာရေလုံငန်းနဲ့အသက်မွေးဝမ်းကြောင်းကြပါတယ်ဒါပေမဲ့လည်းကြောက်ဖြူမြို့နယ်တန်စစ်မြစ်အတွင်းမှာစီမံကိန်းတွေတည်ဆောက်ပြီးတဲ့နောက်ပိုင်းမှာတားငါပစွန်တွေရှားပါလာပြီးရေလုံသားတွေအခက်ကြုံလာရတယ်လို့လည်းအမ်းမြို့နယ်လင်မန်းကြကြီးရွာကရေလုံသားတို့ကပြောပါတယ
်။ဘယ်လိုဘာဖြစ်လဲလို့ဆိုတော့2008တုန်းကရေမင်းလွှဲတုန်းကအဲ့ဒီတုန်းကတော့တားငါပစွန်တွေကမျိုးတုံးသွားတော့တော်တော်ပဲခံစားရတယ်။အဲ့ဒီနောက်မှာတော့နင်းနေလေးပြန်ပေါ်လာပြီးအခုတော့ဘယ်လိုပြောရမလဲအဲ့ဒီရေကရေလုံးညံ့မှုတွေထောက်လာတာမလွှတ်တယ်လို့ကျွန်တော်တို့ရေလုံသားတွေလည်းမပြောပြနိုင်ပေမဲ့အဲ့ဒီဒီမှာငင်းနေဒီစားပြီးတဲ့နောက်မှာတော့တောင်းငါပကြောင်တွေရှားပါမှုလို့တော့။ရာသီလည်းမဟုတ်ဘဲနဲ့ဘေးအရှင်ဘေးခါမဆိုအမေတော်ရှားပါတာကိုလည်းတွေ့နေရတယ
်။တရုတ်ရင်နဲ့စိတ်ကန်တီဆောက်ထားတဲ့ကြောက်ဖြူမျိုးနဲ့ညာရေးကျွန်းအနောက်မြောက်ဖက်တန်စင်းမြစ်အတွင်းမှာတန်ကြီးအောင်ဖြစ်နေတဲ့ရေတွေကိုပြီးခဲ့တဲ့2018ဇူလိုင်လတုန်းကဒေသခံရေလုံသားတွေကတွေ့ရှိခဲ့ကြတာပါ။အဲ့ဒီရေတွေကိုဓာတ်ခွဲစစ်ဆေးကြည့်တဲ့အခါမှာလည်းရေတုညဉ့်ညမ်းမှုအလွန်မြင့်မားနေတယ်လို့လူနဲ့ရေနေတဲ့တော်ဝါတွေကိုအန္တရာယ်ဖြစ်စေနိုင်တယ်လို့2018ဩဂုတ်လအတွင်းမှာစိမ့်နှံအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းကထုတ်ပြန်ခဲ့ရလဲရှိခဲ့ပါတယ်ခင်ဗျာ